ကုလသမဂ္ဂလူခွင့်ရေးကော်မရှင်ဥက္ကဋ္ဌမီရှယ်ဘက်ချလက်တာဒုတိယသက်တမ်းဆက်လက်တာဝန်ယူဖို့ကြိုးစားမှာမဟုတ်ကြောင်းတနင်္လာနေ့ကကြေညာလိုက်ပါတယ်
As I said earlier in the council chamber, I will not be seeking a second term after my mandate expires.
ဒီကနေ့စတင်တဲ့လူခွေးကောင်စီရဲ့အချိန်50မြောက်ညီလာခံဟာသူ့ရဲ့နောက်ဆုံးအစည်းအဝေးဖြစ်တယ်လို့သူကပြောသွားခဲ့တာပါ။လူခွေးကောင်ရှင်မင်းကြီးနေရာဟာဖိအားများပြီးသူ့ရင်ကဥက္ကဋ္ဌတွေအားလည်းတက်တန်းတစ်ခုထက်ပိုပြီးအများအပြားတော့ဆက်လက်တာဝန်ထမ်းဆောင်နေမှရှိခဲ့ကြပါဘူး။တရုတ်နိုင်ငံကဝီဂါလူမျိုးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးဥက္ကဋ္ဌမစ္စတာဘက်စလိုက်ဟာဖိအားပေးခံခဲ့ရပါတယ်။အာဖဂန်နစ္စတန်၊အီရန်၊နီကာရာဂွာ၊ဆူဒန်၊ဆီးရီးယား၊ယူကရိန်းနဲ့ဗင်နီဇွဲလားနိုင်ငံတွေလိုပဲမြန်မာနိုင်ငံဆိုင်ရာကိစ္စကိုဒီညလာကမှတီးခြားဆွေးနွေးပွဲတရားဖြစ်ဆွေးနွေးသွားကြမှာဖြစ်ပါတယ်။ဒီနေ့ဖွင့်လိုက်တဲ့အစည်းအဝေးမှာဥက္ကဋ္ဌမစ္စတာဘက်စလိုက်ကအဖွဲ့အစည်းစကားပြောကြခဲ့ပါတယ်။ယူကရိန်းစစ်ပွဲကြောင့်ဖြစ်ပေါ်လာခဲ့တဲ့ကမ္ဘာလုံးဆိုင်ရာလူမှုလူခွင့်ရေးစီးပွားရေးနဲ့နိုင်ငံရေးကိစ္စတွေကြီးမားလာတာကြောင့်လူသားပေါင်းများစွာဟာစာနာရိတ်ခါမလုံခြုံမှုနဲ့ရင်ဆိုင်နေရပြီးတိုင်းပြည်တွေကြားဖြစ်ပေါ်လာတဲ့မညီမျှမှုနဲ့ခွဲခြားဆက်ဆံမှုတို့ကိုကင်တွယ်ရပါမယ်လို့သူကပြောသွားခဲ့ပါတယ်။